တရုတ်နိုင်ငံရဲ့သမ္မတရှီဂျင်းဖင်ဟာဒီကနေ့မြန်မာနိုင်ငံကိုလာရောက်တဲ့ခီးစဉ်ဟာနှစ်နိုင်ငံဆက်ဆက်ရေးငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ဖွံ့ဖြိုးရေးအတွက်ကောင်းမွန်တိုးတက်လိမ့်မယ်လို့တက်မတော်ဘက်ကပြောပါရယ်။မနေ့ဖြန်မှာတော့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့တွေ့ဆုံမှုရှိပြီးနှစ်နိုင်ငံစီးရေးလုံခြုံရေးကိစ္စရပ်တွေဆွေးနွေးဖို့ရှိတယ်လို့တက်မတော်တာဝန်ရှိသူတွေကပြောပါရယ်။အပြည့်အစုံကိုတော့နိုင်ကိုအင်ကသတင်းပေးပို့ထားပါရယ်
။ဟုတ်ကဲ့ပါ။တရုတ်သမ္မတရဲ့မြန်မာနိုင်ငံခီးစဉ်မှာငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးရေးအတွက်အလားအလာကောင်းမွန်လာလိမ့်မယ်လို့မျှော်လင့်ကြောင်းသမ္မတပြောရေးစုခွင့်ရှိသူဘူမူချုပ်စော်မင်းထွန်းကအခုလိုပြောပါတယ်
ကျွန်တော်တို့ရုံးနဲ့မြန်မာနိုင်ငံဟာစစ်နေပေါင်းများပါကြတဲ့ဆက်သွယ်ဆက်ဆံမှုရှိတဲ့နိုင်ငံလေးဖြစ်တယ်။ရုပ်တက်မတော်နဲ့မြန်မာတက်မတော်ရဲ့ဆက်ဆံမှုဆိုတာလည်းစစ်နေပေါင်းများပါကြတဲ့ရှိတယ်။1988နောက်ပိုင်းမှာတော့ပုံမိုးပြည်သားပြည်သူတက်ထင်ရှားလာတာပေါ့။အဲမဟာဒီပါစစ်ဆက်ဆက်ဆံရေးကနေစီရေးပေါ့ပေါ့ချင်းစစ်ကြည့်ရေးကြီးကျွန်တော်တို့ကပေါင်းရနေတဲ့နိုင်ငံဖြစ်တယ်။ဒါကြောင့်မလို့ကျွန်တော်တို့အနေနဲ့တော့ဒီခီးစဉ်ပေါ်မှာဒီမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးအလားအလာတွေပြည်သူတို့ရဲ့အလားအလာတွေပုံမှန်တိုးတက်လာနိုင်လိမ့်မယ်လို့ပြောလိမ့်မှာ
ဒီကနေ့မွန်လွဲပိုင်းမှာမြန်မာနိုင်ငံကိုရောက်ရှိလာတဲ့တရုတ်သမ္မတရှီကျင်းဖင်ဟာသမ္မတဦးဝင်းမြင့်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်သူနဲ့တွေ့ဆုံပြီးမနေ့ဖြန်မှာတော့ကာကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံမှာဖြစ်ပြီးအခုလိုတရုတ်မြန်မာနိုင်ငံခေါင်းဆောင်တွေရဲ့တွေ့ဆုံမှုကနေမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးအတွက်အထောက်အကူပြုလိမ့်မယ်လို့မျှော်လင့်ကြောင်းလဲဘူမူချုပ်စော်မင်းထွန်းကပြောပါတယ်
။ဒီနိုင်ငံကလည်းသူရဲ့သဘောထားကလူရှိတယ်ဆိုတာတော့ဆုပ်ကလေးဖြစ်တယ်။မြန်မာနိုင်ငံရဲ့ငြိမ်းချမ်းလုပ်ငန်းရှင်တွေမှာလည်းပါဝင်ပြည်နယ်ဆိုလို့ကြတော့ဆုပ်ကလေးဖြစ်တယ်။ဒါကြောင့်မို့လို့တရုတ်ရဲ့သမ္မတတရားဝန်ကြီးကမြန်မာနိုင်ငံကိုလာရောက်လက်ပတ်ခြင်းအခွင့်အရေးနဲ့အနေနဲ့ခွင့်ပြုတိုးတက်လုပ်ငန်းရှင်တွေမှာအကောင်းဘက်ကနေလို့ကြတရားမှုပုံမှန်များပြားလာနိုင်လို့ပဲကျွန်တော်ပြောနေပါတယ်။
တရုတ်သမ္မတအနေနဲ့မနက်ဖြန်မှာတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့တွေ့ဆုံရမှာနိုင်ငံစီးရေးလုံခြုံရေးကိစ္စရပ်တွေဆွေးနွေးဖို့ရှိတယ်လို့လည်းဗိုလ်မှူးချုပ်စော်မင်းထွန်းကပြောပါတယ်
။တရုတ်သမ္မတကြီးနဲ့တမတော်ကာကွယ်ရေးဦးစီးချုပ်နဲ့ကကျွန်တော်တို့စတင်တွေ့ဆုံခဲ့တာက2018ခုနှစ်ကတည်းကစတင်တွေ့ဆုံတာဖြစ်တယ်။ကျွန်တော်တို့ဆွေးနွေးတဲ့အချိန်မှာလည်းလုံခြုံရေးဆိုင်ရာကိစ္စရပ်တွေနဲ့ကတည်ငြိမ်ရေးရင်းဆိုင်ရာတခြားငြိမ်းချမ်းရေးလုပ်ငန်းတွေကိစ္စရပ်တွေနဲ့ပတ်သက်လို့ကဆွေးနွေးနိုင်တယ်ဆွေးနွေးနိုင်တယ်လို့ပဲကျွန်တော်
တရုတ်သမ္မတရဲ့မြန်မာနိုင်ငံခရီးစဉ်မတိုင်မီတရုတ်နိုင်ငံကြားရေးဝန်ကြီးဌာနကအာရှရေးရာအထူးကုသလေမစ္စတာဆွန်ကော့ရှန်ကနေမြန်မာတရုတ်နယ်စပ်ခြေပြုဝါဖွဲ့ UWSA မိုင်းလာဖွဲ့ MTAA ကချင်ဖွဲ့ KIA ရခိုင်ဖွဲ့ AA စတဲ့တိုင်းသာလက်နက်ကိုင်ဖွဲ့တွေနဲ့တွေ့ဆုံခဲ့ပါတယ်။တရုတ်အထူးကုသလေဖွဲ့နဲ့တိုင်းသာလက်နက်ကိုင်ဖွဲ့တို့တွေ့ဆုံမှုပေါ်မှာဗိုလ်မှူးချုပ်စော်မင်းထွန်းကအခုလိုမြင်ပါတယ်
ဒီကဆောင်ကဆိုင်နေလည်းတို့ဒီဖွဲ့တွေနဲ့ကတို့မကြာခဏတွေ့ဆုံနေရဖြစ်ပါတယ်အဓိကတွေ့ဆုံတာတော့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအတွက်တွေ့ဆုံတာဖြစ်ပါတယ်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအတွက်တွေ့ဆုံတာဖြစ်ပြီးကလူငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအတွက်ရခိုင်ကတပ်ပုံမှုပြောကြကောင်းတဲ့ဘက်ကနေတက်ရောက်ဆင်နိုင်နိုင်လေလို့ကျွန်တော်မြင်ပါတယ
်မြန်မာတရုတ်နယ်စပ်အခြေပြုတိုင်းဒါလက်နက်ကိုင်တွေဖွဲ့ကဝါတာဖွဲ့ UWSA မိုင်းလာဖွဲ့ MTAA KIA ကချင်လူလိုက်ဖွဲ့ AA ရခိုင်လက်နက်ကိုင်ဖွဲ့တို့ကနေတရုတ်သမ္မတရဲ့မြန်မာနိုင်ငံခရီးစဉ်ကိုကြိုဆိုကြောင်းကြီးညာချက်တီးတီးထုတ်ပြန်ထားပါတယ်တရုတ်သမ္မတရှီကျင်းဖင်ဟာနိုင်ငံတော်တိုင်ပင်ခံတောင်အောင်ဆန်းစုကြည်သမ္မတဦးဝင်းမြင့်နဲ့ကာကွယ်ရေးဦးစီးချုပ်တို့ပြင်နေပြည်တော်မှာနိုင်ငံရေးပါတီ20ကခေါင်းဆောင်တွေနဲ့လည်းတွေ့ဆုံဆွေးနွေးဖို့ရှိပါတယ်ခင်ဗျာ